မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာနေသူတွေနေ့စဉ်လိုလိုရှိနေတာမှာဒီနေ့ဧပြီလ12ရက်နေ့မှာတက်ပြည်နယ်ထဲရောက်လာသူ16ယောက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တနင်္လာနေ့ကတော့ထိုင်းနိုင်ငံမဲဆောက်မြို့စစ်ဆေးရေးဂိတ်မှာအာလူးတွေတင်လာတဲ့ဟင်းသီးဟင်းရွက်ကားတွေပုံလိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။အခုဧပြီလအတွင်းအခုချိန်ထိထိုင်းနိုင်ငံကိုမြန်မာနိုင်ငံဘက်ကတရားမဝင်လာသူ960တဲ့မနေ့ဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတဲကပြည်နယ်တွေတဲ့တရားမဝင်နေဆက်ဖြတ်ဝင်လာသူတွေကိုထိုင်းနိုင်ငံဘက်ကတင်းတင်းကြပ်ကြပ်စောင့်ကြည့်တားဆီးနေပေမဲ့လည်းမြန်မာနိုင်ငံဘက်ကဝင်လာသူတွေနေစဉ်လိုလိုရှိနေပါတယ်။ဒီကနေ့ဧပြီလ12ရက်နေ့မှာမြောက်ပြည်ဘက်ကနေတပ်ပီနဲ့မဲဆောက်မြို့ကိုတရားမဝင်ရောက်လာသူ16ယောက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တုန်းကလည်းမဲဆောက်မြို့စစ်ဆေးရေးဂိတ်မှာအာလူးတွေတင်လာတဲ့ဟင်းသီးဟင်းရွက်တင်တဲ့ကားတွေပုံအောင်လိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ဟင်းသီးဟင်းရွက်တင်လာတဲ့ကားတွေတဲ့လူကုန်ကူးသူတွေကဖွက်ပြီးခေါ်လာကြတာဖြစ်ပါတယ်။ဒီကနေ့ဧပြီလ12ရက်နေ့ထိဧပြီလတဲ့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူ960တဲ့မနေ့ရှိနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။ဒီနေ့ဧပြီလ12ရက်နေ့မှာမြောက်ပြည်ကချမ်းကနေပြီးတော့ဒီတပ်ပြည်နယ်မဲဆောက်တဲကိုဝင်လာတာမြန်မာ16ယောက်ရှိတယ်ဗျ။နောက်မနေ့ကဧပြီလ17ရက်နေ့အတွင်းမှာတရားမဝင်ရောက်မှုဖြစ်စဉ်နှစ်ခုရှိပါတယ်။တစ်ခုကတော့မဲဆောက်အထက်ပထမစစ်ဆေးဂိတ်မှာအာလူးတင်တဲ့တီးနံကားပေါ်မှာတုံးအောင်လိုက်ပါလာတဲ့မြန်မာ9ယောက်။ဒုတိယအုပ်စုကတော့မြောက်ပြည်မြို့နယ်ပဲချမ်းပေါ့။မြန်မာပဲချမ်းနေပြီးတော့ထိုင်းနိုင်ငံမဲဆောက်ပဲချမ်းကိုတရားမဝင်ရောက်လာတဲ့အဖွဲ့၃ဖွဲ့ရှိပါတယ်။ပထမတစ်ဖွဲ့က9ယောက်၊ဒုတိယဖွဲ့က12ယောက်၊တတိယဖွဲ့က28ယောက်၊စုစုပေါင်း48ယောက်ဖြစ်ပါတယ်။ဒီအပိုင်းထဲမှာထိုင်းနဲ့မွန်ပြည်နယ်ဇာကချနာဘူရီပြည်နယ်တွေကခရိုင်ဒီသာသုံးခုနေရာသုံးခုမှာတရားမဝင်ပါ39ယောက်ဖမ်းခံရပါတယ်ဗျ2020ဧပြီလ1ရက်နေ့ကနေဧပြီလ12ရက်နေ့ဒီနေ့ထိတရားမဝင်မှာ960ယောက်ထိုင်းနိုင်ငံထဲဝင်လာပြီးတော့ကလူပွဲစား6ယောက်အဖမ်းခံပြရပါတယ်ဗျ
ထိုင်းနယ်ဇက်ဒေသတွေနဲ့ထိုင်းနိုင်ငံအနှံ့အပြားမှာလူပုံကူးမှုတားဆီးနှိမ်နှင်းရေးအဖမ်းအဆီးတွေအများများနေတဲ့အတွက်အသေးနိုင်တဲ့ကားတွေထဲမှာလူတွေကိုဖွက်ပြီးတိတ်ဆောင်လာတာမျိုးလူပွဲကားတွေကလုပ်နေတာဖြစ်ပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်ဇက်ဒေသမကအယုဒ္ဓယာပြည်နယ်၊စုံကလာပြည်နယ်၊ထိုင်းမလေးရှားနိုင်ငံနယ်ဇက်တွေအထိလူကုန်မှုခံရတဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းမိနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေမကောင်းလာတာကြောင့်အလုတ်ကံရဖို့အတွက်ထိုင်းနိုင်ငံအတွင်းပိုင်းထိရောက်အောင်လူကုန်ကူးသူတွေကိုအခကျင်းဝင်အများအပြားပေးပြီးလာနေကြတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ကျွန်တော်တို့18,000နဲ့28,000တိပေးရပါတယ်။မလေးရှားတိသွားမဲ့လူတွေကတော့ပေါင်ခလာပြီးနဲ့ရောက်ပြီး3,000လောက်ပေးရတယ်လို့ကြားသိရပါတယ်
။မြန်မာကျပ်ငွေနဲ့ဆိုရင်73,000လောက်ထိလူကုန်ကူးကပေးပြီးသွားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါထိန်းချုပ်ဖို့အတွက်အပါအဝင်နေဆက်ဒေသတွေကနေလူပုံကူးသူတွေနဲ့တရားမဝင်ဝင်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နေဆက်တွေမှာပုံမကင်းလက်စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလတည်းကညွှန်ကြားထားပါတယ်ရှင်။